ရုရှားနိုင်ငံလို S-400 ဒုံးကြီးကာကွယ်ရေးစနစ်ကိုရုရှားနိုင်ငံကတူရကီနိုင်ငံကိုအပြစ်သက်တင်ပို့ခဲ့ပြီဖြစ်ကြောင်းတူရကီနိုင်ငံကပြောပါရယ်။တူရကီသမ္မတရီဆက်တိုင်ယပ်အာရူဝန်ကဒီဒုံးကြီးကာကွယ်ရေးစနစ်ကိုနောက်နှစ်မှာစတင်အသုံးပြုမှာဖြစ်ကြောင်းနဲ့ရုရှားနိုင်ငံနဲ့ဆက်ဆံရေးပိုတိုတက်အောင်ဆောင်ရွက်သွားမှာဖြစ်ကြောင်းအတည်ပြုပြောကြားခဲ့ပါရယ်။ဒီလိုရုရှားနိုင်ငံလို့ဒုံးကြီးကာကွယ်ရေးစနစ်ကိုတူရကီကဝယ်ယူလို့အမေရိကန်နဲ့တူရကီအကြားဆက်ဆံရေးမပြင်းမလဲဖြစ်နေကြတာပါ။အမေရိကန်ကသူ့ရဲ့နောက်ဆုံးပေါ် F-35 Stealth တိုက်လေယာဉ်ဝယ်ယူခွင့်ရှိတဲ့နိုင်ငံစီးရင်ကနေတူရကီကိုထုတ်ပယ်ခဲ့ပါတယ်။ F-35 တိုက်လေယာဉ်နဲ့ရုရှားရဲ့ထောက်လိုင်းရေးသတင်းစုဆောင်းရယူနိုင်တဲ့ဒီစနစ်တစ်ခုအတူတွန်တွဲမတည်ရှိနိုင်ဘူးလို့လည်းအင်ဖြူတော်ကပြောခဲ့ပါတယ်။ကြာသပတေးနေ့မှာတော့အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo က S-400 ဒုံးကြီးကာကွယ်စနစ်ကိုစတင်အသုံးပြုတာနဲ့တပြိုင်နက်အရေးယူပိတ်ဆို့မှုလုပ်မယ်လို့ပြောပါတယ်။တူရကီကဒီလိုဒုံးကြီးရုရှားရဲ့ဒုံးကြီးစနစ်ကိုဝယ်ယူတာဟာအမေရိကန်နိုင်ငံကပြဋ္ဌာန်းထားတဲ့အရေးယူပိတ်ဆို့မှုကတစ်ဆင့်ရန်သူနိုင်ငံတွေကိုတံပြန်ရေးဥပဒေနဲ့ဆန့်ကျင်နေပါတယ်။တူရကီကိုချက်ချင်းအရေးယူဖို့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကတောင်းဆိုနေချိန်မှာဝန်ကြီးပုံမီရဲ့ပြောကြားချက်ဟာတူရကီကိုဒီကိစ္စဆက်မလုပ်ဖို့အချိန်ပေးတဲ့သဘောလို့ယူဆကြပါတယ်။